လူမျိုးရဲ့နှစ်30 1989ခုနှစ်ကနိုင်ငံတော်ယဟန်ရှင်လူကြောင့်သားပြည်သူအများတိုင်းပြည်လုံးတိုင်းတန်နဲ့ဒီမိုကရေစီစနစ်ကိုတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့လူမှုလှုပ်ရှားမှုကြီးနှစ်30ပြည့်မြောက်တော့မှာဖြစ်ပေမဲ့လို့အခုအချိန်ထိပြည်သူလူထုလူလားတောင်းကြတဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူ့အခွင့်အရေးတွေမရသေးဘူးလို့ဒီမိုကရေစီအင်အားစုတွေကပြောဆိုလိုက်ပါတယ်။အဓိကကတော့2008အခြေခံဥပဒေကြောင့်ဖြစ်ပြီးအခြေခံဥပဒေပြင်ဆင်နိုင်ရေးအပါအဝင်ရှစ်လေးလုံးလူထုရေးတော်ဘုံကြီးရဲ့အဓိကဘုံရည်မှန်းချက်ဖြစ်တဲ့တိုင်းပြည်မှာစစ်မှန်တဲ့ဒီမိုကရေစီစနစ်ရရှိအောင်ပြည်ရင်းပြည်ပဒီမိုကရေစီအင်အားစုတွေဆက်လက်ကြိုးပမ်းသွားဖို့လည်းတိုက်တွန်းထားပါတယ်။ရှစ်လေးလုံးနှစ်30ပြည်ခန္ဓာကျင်းပဖို့ပြင်ဆင်နေတဲ့မြန်မာပြည်ကအခြေအနေအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့မှာကျင်းပပြီးစီးသွားတဲ့အခမ်းအနားတွေအကြောင်းကိုဆက်တဲ့မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်1988ခုနှစ်မှာမြန်မာတိုင်းငံလုံးတိုင်းသားနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်ရဟန်းရှင်လူကြောင့်သားပြည်သူအပေါင်းလမ်းမတွေပေါ်ထွက်ပြီးဆရာနာရှင်ကိုဆန့်ကျင်တိုင်းပြည်အတွက်စစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဟာဆိုရင်လာမယ့်ဩဂုတ်လ10ရက်နေ့မှာတော့နှစ်ပေါင်း30တိတိပြည့်မြောက်တော့မှာဖြစ်ပါတယ်ဒီ88ဒီမိုကရေစီအရေးတော်ပုံကြီးဟာမြန်မာသမိုင်းမှာအကြီးမားဆုံးနိုင်ငံရေးအရာပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တဲ့လူထုလှုပ်ရှားမှုတစ်ရက်လည်းဖြစ်ပါတယ်နှစ်ပေါင်း30ကြာကာလတာအတွင်းမြန်မာနိုင်ငံမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရက်သားဆိုရတဲ့အုပ်ချုပ်တဲ့အထိအုပ်ချုပ်ရေးအာဏာကိုရယူနိုင်ခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးအကြောင်းလဲတွေမတွေ့ရဘဲရှစ်လေးလုံးလူထုရေးတော်ဘုံကြီးကနေပြည်သူအများလိုလားတောင်းတခဲ့ကြတဲ့စစ်မှန်တဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့အခြေခံလူ့ခွင့်ရေးတွေအပြည့်အဝရဖို့ကတော့စိန်ခေါ်မှုအခက်အခဲတွေနဲ့ရင်ဆိုင်နေရတုံးပဲလို့ပြည်ရင်းပြည်ပဒီမိုကရေစီအင်အားစုတွေကထောက်ပြပါတယ်။ရှစ်လေးလုံးနှစ်30ပြည့်အခမ်းအနားကိုတော့မြန်မာနိုင်ငံတဝန်းကျင်းပဖို့ပြင်ဆင်နေကြပြီးဆရာကြီးသခင်ကိုရောမိုင်းမိုင်းကိုရဲ့အနေနဲ့လည်းရှစ်လေးလုံးရေးတော်ဘုံကြီးရဲ့အထိမ်းအမှတ်အနေနဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေရဲ့သဘောထားကိုထုတ်ပြန်ကြမှာဖြစ်ပြီးအဓိကကတော့ရှစ်လေးလုံးရေးတော်ဘုံကနေလူထုတောင်းဆိုခဲ့တဲ့ဒီမိုကရေစီစနစ်ကိုရရှိဖို့ဆိုရင်တော့2008အခြေခံဥပဒေကိုပြင်ဆင်နိုင်မှဖြစ်မယ်လို့ဆရာကြီးသခင်ကိုရောမိုင်းကိုရဲ့ကဦးထိုးဝင်းငိမ့်ကအခုလိုသုံးသပ်ပါတယ
်ရှစ်လေးလုံးလူထုဒီမိုကရေစီရေးတော်ဘုံကြီးပေါ့ပြီးခဲ့တာနှစ်30ရှိပြီတော့ကျွန်တော်ပြောရင်ကတော့အဲဒီ88တုန်းကဒီလူထုတောင်းဆိုခဲ့တဲ့အခြေအနေတွေကျွန်တော်ပြေဝါမရသေးဘူးလို့ပြောပါတယ်အဲဒီတော့ကတော့ကျွန်တော်တို့ကဒီသက်သက်ရှိတဲ့ဆွေကြီးတွေပါတီကိုပြည့်တောင်းဆိုခဲ့တာပေါ့ဒါအဲ့မှာဒီမိုကရေစီရရှိရေးပါလဲဒါပြောခဲ့ကြတာပေါ့နော်အဲဒီမိုကရေစီအခြေခံခွင့်ရေးတွေကလည်းအခုချိန်မှာဒီမှာကစားသားဆိုရင်လူ့ကပြောဆိုခွင့်တွေလည်းပြည့်ဝနေပါဘူးအဲ့လိုလိုက်တွေကတရှိတာမျိုးစိုးနေတာအဲ့ဒီဒီနေ့ချိန်မှာကျွန်တော်တို့ကျုံးနေရတဲ့အဲပိတ်ခေါ်မှုတွေအဲခွဲကြည့်မှုတွေအဲဒီဒေါ်လာရှိပေါ်ကြီးရဲ့ချိန်ဟုတ်ပြီရှိနေရတဲ့
ရှင်လေးတို့ရဲ့တော်ဘုံကြီးအတွင်မှာငြင်းချစွာဆန္ဒပြခဲ့ကြတဲ့ရဟန်းရှင်လူပြည်သူတွေကိုစစ်တပ်ကလည်းအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်နိုင်ငံတော်ဝန်ထောင်နဲ့ချီပြီးတင်ဆုံခဲ့ကြရပါတယ်။အဲဒီတော့ကတင်ဆုံပြောင်းဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူပြည်သူတွေရဲ့စိတ်ရင်းအတိအကျသိနိုင်ရေးအတွက်ကိုလည်း88မျိုးဆက်တွေကမှတ်တမ်းပြုစုနေကြပါတယ်။မတည့်တဲ့ဩဂုတ်လ6ရက်နေ့ကနေဩဂုတ်လ10ရက်နေ့ထိရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာတော့88မျိုးဆက်ကျောင်းသားတွေစုပေါင်းပြီးတော့ရှစ်လေးလုံးနေ30ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။အဓိကကတော့ရှစ်လေးလုံးရဲတော်ဘုံကြီးရဲ့အထိမ်းအမှတ်သမိုင်းဆိုင်ရာအထောက်အထားတည်မှတ်တမ်းတွေသောသားလှုပ်ရှားမှုတွေရဲ့သမိုင်းမှတ်တမ်းတွေကိုတင်ဆက်ထားတဲ့ရှစ်လေးလုံးသမိုင်းပြတဲ့ကိုဖွင့်လှစ်ပြသမှာဖြစ်ပြီးမြန်မာပြည်ဒီမိုကရေစီရဲ့နှစ်30ခီးအပါအဝင်တိုင်းရင်းသားတန်းသူညီများရေးဖက်ဒရယ်ပြည်ထောင်စုနဲ့မြန်မာနိုင်ငံရေးမြန်မာနိုင်ငံရေးနဲ့စစ်အာဏာရှင်စနစ်စတဲ့ခေါင်းစဉ်တွေနဲ့ရှစ်လေးလုံးသောသားမျိုးဆက်တွေဒီမိုကရေစီအင်အားစုတွေကဥဆောင်ဆွေးနွေးကြမှာဖြစ်တယ်လို့ရှစ်လေးလုံးမျိုးဆက်သောသားကောင်းဆောင်တဦးဖြစ်ခဲ့တဲ့ဦးသက်ထွန်းကအခုလိုရှင်းပြပါတယ
်။6ရက်နေ့မနေ့ရှင်းလိုက်ခွဲစမ်းမယ်။ရှင်းရနေ့နေ့လည်း12နာရီမှာတင်ဝင်အနာကုန်လို့ပြည်တယ်။မလဲပြန်လုပ်တဲ့ဥစ္စာကမလဲ၈နှစ်ခွဲမှာအခမ်းအနားဖွင့်တယ်။နောက်အဲ့အခမ်းအနားဖွင့်တဲ့ဥစ္စာကတော့အာစီမာပဲအခမ်းအနားဖွင့်တယ်လို့လိုက်တယ်ပြောမယ်။အာစီမာကအဓိကပြကန်းနေရှိတယ်နော်။ဒီရှင်လေးလုံးနဲ့ပတ်သက်တဲ့သမိုင်းရောက်ပြကန်းနေရှိတယ်။ဒါကနိုင်ငံချင်းသားတွေနဲ့ပတ်သက်တဲ့ AADD ပြကန်းရှိတယ်။နောက်က AB ကရဲဘော်တွေကလာတဲ့ AB တွေနဲ့ပတ်သက်တဲ့ပြကန်းတွေရှိတယ်
။ဒါ
ကစပြီးတော့ဆွေးနွေးမှာကပထမဆုံးစဆွေးနွေးမှာကမြန်မာဒီမိုကရေစီရဲ့နှစ်30ခရီးဒုတိယပိုင်းဆွေးနွေးပွဲကတော့နိုင်ငံသားများတန်းတူညီညာရေးနဲ့ဖက်ဒရယ်ပြည်ထောင်စုအဲ့ဒါက6ရက်နေ့အစီအစဉ်ခုနှစ်မိနစ်ကြာတော့မနေ့9နာရီကနေပြီးတော့စမယ်ဆွေးနွေးပွဲကိုမြန်မာနိုင်ငံရေးနဲ့ဆရာနာရှင်စနစ
်
ဆွေးနွေးပွဲခေါင်းစဉ်3ခုနဲ့အပိုင်း3ပိုင်းဖြစ်ဆွေးနွေးမယ်အရှိန်အနေမှာတော့လောလောဆယ်တော့10နာရီလောက်ကိုကြာထားတယ်အဲ့ဒီ10နာရီလောက်ကနေပြီးတော့12နာရီလောက်အထိပေါ့နော်အခမ်းအနားကိုကြာထားတယ်အဲ့ဒီအားကိုတော့ အာစီထဲမှာပဲအခမ်းအနားကိုအပြည့်အစုံကျင်းပမယ
်။ဟုတ်ကဲ့
အရှားအနည်းပြောမယ်ဆိုရင်တော့ဒီအခမ်းအနားအစီအစဉ်လို့အလေးပြုတာပါညာရှိမယ်။အဲနောက်ကိုဆက်စကားပြောတာရှိမယ်။ပြီးတော့ဆွေးနွေးပွဲရဲ့ရလဒ်တွေကိုထုတ်ပြန်တဲ့အချက်လက်တွေကိုထုတ်ပြန်တဲ့ဟိုထုတ်ပြန်ကြေညာချက်လို့ပြောရမလား။ဒီဘောရစာတမ်းလို့ပြောရမလားတော့မသိပါဘူး။ဒီနိုင်ငံဆွေးနွေးချက်ပေါ့အဓိကဆွေးနွေးချက်တွေကိုဆွေးနွေးပွဲကရတဲ့ကောင်းဆုံးချက်တွေကိုအားလုံးကိုတည်ကြတဲ့သဘောပေါ့နော်။အဲအဲ့ဒါမတိုင်ခင်မှာတဝင်လာတွေပြီးပို့တဲ့ဥစ္စာတွေကတချို့တဝင်လာတွေကိုကပ်ပြတယ်သူရောက်တဲ့တဝင်လာအကုန်လုံးကိုကပ်ပြနိုင်လို့တော့အချိန်ခက်ခဲကြောင့်မဖြစ်နိုင်ဘူးလေပြီးတဲ့အခါကျတော့နောက်ဆုံးကျေးဇူးတင်စကားနဲ့ခံစားပိတ်ကြောင်းပေါ့
မြန်မာနိုင်ငံမှာ၈လလုံး130ပြည့်ခံစားတွေကျင်းပဖို့ပြင်ဆင်နေကြချိန်မှာပဲနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်း၈လလုံးခံစားတွေကိုစုပေါင်းကျင်းပနေကြပါတယ်ဩဂုတ်လ၄ရက်နေ့ကကနေဒါနိုင်ငံတော်ရန်တိုမြို့မှာကျင်းပခဲ့တဲ့၈လလုံး130ပြည့်ခံစားကိုတော့အမေရိကန်ပြည်ထောင်စုကနေဒါနဲ့နိုင်ငံတကာကဒီမိုကရေစီအင်အားစုတွေတက်ရောက်ခဲ့ကြတဲ့အကြောင်းအခမ်းအနားချင်းမြောက်ရေးဦးဆောင်သူတဦးဖြစ်တဲ့88မျိုးဆက်ဒီမိုကရေစီရေးလှှရှားသူတဦးဖြစ်တဲ့ဦးညိုလှကပြောပြပါရစေ
။ကျွန်တော်တို့ဒီကနေဒါမှာခြေလေးလုံးခန္ဓာကိုမနေ့ကအစီအစဉ်နှစ်ပိုင်းခွဲပြီးတော့လုပ်ပါရစေ။ခြေလေးလုံးနဲ့ပတ်သက်တဲ့အကြောင်းအရာတွေ၊ကြပြရွတ်ဆိုဝဲတွေ၊ခြေလေးလုံးအကြောင်းဟောပြောတာတွေနောက်တစ်ခုအဲ့ဒီတော်တွေအဖြစ်အာဝင်းကြီးရောအောင်ဦးစိန်ဝင်းကလည်းတဲ့ရောက်အမှစကားပြောကြတာတွေရှိတယ်လို့နောက်ပြီးတော့88နိုင်ငံကမှရှိနေတဲ့ရောက်နေတဲ့အုပ်စုတွေပေါ့အထူးသဖြင့်အမေရိကန်နဲ့တင်ဒါမှရှိနေကြတဲ့ရဲဝေးက88ရဲဘော်ဟောင်းများတွေကလည်းကိုတော်အောင်ကျော်တို့အပါအဝင်ပေါ့လေဒါရောက်ပြီးတော့တခါပြောကြပါလေအလူအပြင်အနည်းဆုံး900ကျော်လောက်တက်ရောက်တဲ့အတွက်အခမ်းအနားတော်တော်ရှိကြီးကားကလေးရှိတာကိုတွေ့ရတယ်အနောက်ဒုတိယပိုင်းအစီအစဉ်မှာတော့ခြေလေးလုံးတိုက်ပွဲဝင်တခြင်းများဟုဒီလိုပဲအစိုးရကမှဟာနေပြီးတော့ကြောက်လာတဲ့အပြိဓာတ်ကိုသူ့ရဲ့တိုက်ပွဲဝင်ဒီမိုကရေစီတချင်းများနဲ့ပြေလို့တော့တွေ့ရပါလေ။ဆင်အာနာရှင်စနစ်အပြိတိုင်းချုပ်ငင်းနေတဲ့ဖက်ဒရယ်နိုင်ငံတည်ထောင်ရေးဆိုတဲ့ကိစ္စတွေကိုလေးပင်ဆွေးနွေးပြီးတော့မပြတ်မနေကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်မှုရောက်ဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းဝန်းကူညီပံ့ပိုးပြီးတော့နိုင်ငံတကာနဲ့ချိန်ဆက်ပြီးတော့ပြည်ရင်းပြည်ပချိန်ဆက်ပြီးတော့လောက်ကန်ဆောင်ရသွားမယ်ဆိုတာတွေကိုဆွေးနွေးကြောကြပါလေခင်ဗျာ
။ဩဂုတ်လ၄ရက်နေ့မှာပဲအမေရိကန်ပြည်ထောင်စုမြောက်ကိုရိုင်းနာပြည်နယ်ချမ်ပါဟင်းမှာလဲရှင်းလင်းလုံးနေ30ပြည့်အခမ်းအနားကိုဓမ္မိကယာမာသာသနာရိပ်သာကျောင်းတိုင်မှာကျင်းပပြီးတော့အမေရိကန်ပြည်ထောင်စုတော်ဝန်ကဒီမိုကရေစီအင်အားစုတွေတက်ရောက်ကြပါလေ။အခမ်းအနားမှာတော့မြန်မာဒီမိုကရေစီရေးနဲ့လက်ရှိနိုင်ငံရေးအခင်းအကျင်းတွေကိုတုံးတက်ဆွေးနွေးခဲ့ကြတယ်လို့မြောက်ကိုရိုင်းနာပြည်နယ်ကမြန်မာဒီမိုကရေစီရေးလှုပ်ရှားသူနိုင်ငံရေးစင်တာဟောင်းတူဦးဖြစ်တဲ့ကိုအောင်တန်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့နိုင်ငံမှာ30ပြည့်ခြေလုံးခန္ဓာကိုရှင်းပါတယ်ပေါ့။အဲ့ဒါကတော့အဓိကကတော့ဆက်ဆုံးသွားတဲ့88ဒီမိုကရေစီတိုက်ပွဲမှာဆက်ဆုံးသွားတဲ့ရဟန်းရှင်သူဆောင်းနာပြည်သူပေါင်းလို့ဆက်လို့ခေါင်းဆောင်တက်တယ်ပေါ့နော်။နောက်ဒုတိယဆက်ကတော့ဒီခြေလုံး30ပြည့်ရှင်းပါတဲ့ဒီအကြီးရဲ့ချက်ကတော့ဒီကတော့ကျွန်တော်နောက်ဆက်ဖွဲ့ဒီမိုကြီးဆိုတော့ကျောင်းလမ်းကြီးအင်းစီဒီဦးစစ်တအောင်မှာပဲသွားပြီးတော့ဟာဆိုရတဲ့ကရှိနေရဆိုတော့ပုံမှန်အောင်လည်းကျွန်တော်တို့ကျောင်းလမ်းကိုဆိုရဟာမျိုးရှိသလိုတိုင်းနာအင်အားစုတွေကလည်းဒီဖက်ဒရယ်ကျောင်းလမ်းဆက်နစ်ကိုလိုအပ်တယ်ဆိုတဲ့အကြောင်းတွေကိုပြောတဲ့တိုင်းနာအင်အားစုတွေကတော့ပြောတဲ့ဥစ္စာတွေရှိပါတယ်ကျွန်တော်တို့ရဲ့ဆောင်းတောင်းဆိုမှုတွေကတော့ပြည်စုံတွေကိုသူချေလုံးရဲ့အခြေအနေမှန်ချက်ပိုင်းကတော့ပြည်စုံတွေဖြစ်နေ
မြန်မာနိုင်ငံမှာအကြီးမားဆုံးလူမှုအုံကြွမှုကြီးဖြစ်ခဲ့တဲ့ရှင်လင်းလုံးဒီမိုကရေစီအရေးတော်ပုံကြီးည30တင်းတင်းပြည့်တဲ့နေ့လာမယ့်ဩဂုတ်လ10ရက်နေ့ကြာရောက်ချိန်မှာလဲရန်ကုန်မန္တလေးပါဝင်ပြည်နယ်နဲ့တိုင်းပြည်ပြည်မှာရှင်လင်းလုံးမှာပါဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေကျောင်းသားတွေလူငယ်မျိုးဆက်တွေနဲ့လူခွေရတက်ကြွလှူရှားသူတွေကရှင်လင်းလုံးည30ပြည့်ထိမ့်မှပွဲကြီးကျင်းပကမှာဖြစ်တယ်လို့ရှင်လင်းလုံးရေတော်ပုံအတွင်းမှာအသက်ပေးခဲ့ကြတဲ့ဒီမိုကရေစီရေလှူရှားသူတွေအတွက်စွန့်တို့အမြဝေးတဲ့အလူတန်းပွဲတွေကိုလည်းကျင်းပကြမှာဖြစ်ပါတယ်ရှင်